စီရပတိပခဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလုံခြုံရေးစိုးရိမ်မှုကြောင့်နောက်ထပ်အုပ်ချုပ်ရေးမှူး7ဦးနှုတ်ထွက်စာတင်လိုက်ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲအုပ်ချုပ်ရေးမှူးတွေနှုတ်ထွက်နေကြတဲ့အတွက်အခက်အခဲတွေကြုံနေရတယ်လို့လည်းဒေသခံတွေကပြောပါတယ်။မတိမငိမ့်အခြေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာသမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေချိန်မှာပဲလုံခြုံရေးစိုးရိမ်မှုကြောင့်ဒေသခံအုပ်ချုပ်ရေးမှုတွေနှုတ်ထွက်နေကြတာပါ။မနေ့တုန်းကလည်းကြောက်တော်မြို့နယ်တွင်ကြောက်ဖြူကြီးရွာ၊လမှုသူပင်၊ရှောက်ချောင်း၊တန်ထောင်၊ဘုံမင်းအစရှိတဲ့ကြီးရွာ၁၁ရွာကရက်ကြီးအုပ်ချုပ်ရေးမှုတွေကနေမြို့နယ်အုပ်ချုပ်ရေးမှုရုံးမှနှုတ်ထွက်စာတင်ခဲ့ကြောင်းဘုံမင်းကြီးရွာအုပ်ချုပ်ရေးမှုဦးသွန်းဝင်းကခုလူပြောပါတယ်။အ
ုပ်ချုပ်မှုတွေကတော့လုံခြုံထားပါတယ်။ဒီနေ့ကတော့စစ်တရားပေါ်ပြီးတော့ထောက်ပါတယ်။အဲ့ဒါတော့အပြင်မဖြစ်နေသေးဘူး။နောက်ကျင်းလာမှဒီပြရမှာပါ။ဒီလိုအကြံအရောကနောက်ပြန်လာခိုက်ပြပါလို့ပြန်လာပြီးတော့ဖြစ်ပြပါမယ်လို့ပြောပါတယ်
ကြက်ကြီးအုပ်ချုပ်ရေးမှုအပါဝင်ရွာသားတွေကိုရခိုင်လက်နက်ကန်ဖွဲ့တွေနဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်တရားနဲ့တပ်မတော်ကနေဖမ်းဆီးမှုတွေများလာတာကြောင့်စိုးရိမ်စိတ်တွေနဲ့နှုတ်ထက်တာလို့လည်းဦးထွန်းဝင်းကပြောပါတယ
်ဒီလိုအုပ်ချုပ်မှုတွေလည်းမတိုင်မကြားတော့ကျွန်တော်တို့ရရှိကြတော့အဲ့ဒီကဝင်ပြီးတော့ခန့်တယ်ဖမ်းဆီးတာကတော့ဒီတပ်တွေနဲ့ဆက်တွေ့တဲ့ဆိုပြောခန့်တယ်လို့ပြောပါတယ်ဒီလိုသိရှိဆိုတော့အဆုံးတော်တဲ့လူအချုပ်ပို့တော့အမတ်တော်တဲ့လူထောင်းနေပို့တော့အဲ့ဘာလို့ပြန်လာတယ်ဒီမှာမကြည့်ရရစီကိုခံတယ်ဒီလိုခေါ်ပြီးတော့အဲ့ဒါကိုကြောက်ပြီးတော့အခုဒီကရုပ်တော့ပါ
ပြီးခဲ့တဲ့ဇွန်လဇန်းမှာပဲကြောက်တော်မြို့နယ်ရက်ကြီးအုပ်ချုပ်ရေးမှု46ဦးနှုတ်ထွက်ခဲ့ပြီးအခုအခါဒုတိယကြိမ်နှုတ်ထွက်တာလည်းဖြစ်ပါတယ်လက်ရှိမှာမနှုတ်ထွက်တဲ့အုပ်ချုပ်ရေးမှု29ဦးကျန်ရှိနေပါတယ်ဒီလိုရက်ကြီးအုပ်ချုပ်ရေးမှုတွေနှုတ်သွက်ခဲ့တဲ့အကျိုးဆက်အနေနဲ့လက်ထမားတွေစိုက်ပျိုးစရိတ်ချင်းတွေထုတ်ယူရေးမှာပါဝင်အခက်အခဲတွေကြုံနေရတယ်လို့လည်းကြောက်တော်ဒေသခံကိုကျော်လှမ်းမြစ်ကပြောပါတယ
်ကြောက်တော်မြို့နယ်မှာကြည်ရောအုပ်ချုပ်ရေးမှုတွေနှုတ်ထွက်တဲ့ကြည်ရောတွေမှာဒီအုပ်ချုပ်ရေးမှုစေတစိတ်တွေလက်မှတ်တွေမပါရင်စိုက်ပျိုးရေးချင်းတွေကထုတ်မပေးဘူးဆိုပြီးတော့စာချုပ်မှာပါတယ်ခုလဲတလို့တော့အုပ်ချုပ်ရေးမှုလစ်စင်နဲ့ခန္ဓာဦးနှုတ်ထွက်ထားတာပေါ့လုံးထွက်တော့တသိတုံတွေအထခဲတော့သူတို့ကတသိရင်လို့လည်းမရဘူးလေအဲ့ဒါနဲ့ဒီလေတောက်သူတို့ကအခက်ခဲဖြစ်နေတာပေါ့
နှုတ်ထွက်သွားတဲ့ရက်ကြီးအုပ်ချုပ်ရေးမှုတွေရဲ့နေရာမှာအစာထိုးရွေးချယ်နိုင်ဖို့ဌာနဆိုင်ရာဖွဲ့စည်းတွေကနေကွင်းစင်းရွေးချယ်ဆောင်ရွက်နေစေချင်နေကြောင်းနေရာလစ်ဟာမှုနဲ့ကြုံနေရတာပါရခိုင်ပြည်နယ်တွင်းမှာမြမတမတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေပြင်းထန်လာနေတာနဲ့အမျှအေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကာမှုနဲ့ဖမ်းဆီးခံရမှုတွေများပြားလာနေလို့အုပ်ချုပ်ရေးမှုတွေနှုတ်ထွက်နေတာပါမေလ15ရက်နေ့ကကြောက်တော်မြို့နယ်ရွှေပြည်ကျေးရွာရိုင်မှုဦးသိန်းစိုးအောင်မေလ29ရက်နေ့ကကြောက်တော်မြို့နယ်မင်းနတ်တောင်ကျေးရွာအုပ်ချုပ်ရေးမှုဦးအောင်သိန်းကျော်နဲ့ရွာသားတို့ဖြစ်သူဦးကြံသိန်းအောင်တို့ကိုမြမစစ်သက်ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ဒီရပိုင်းတွင်းမှာလည်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးသင်းမာနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။မင်းပြားဘက်မှာကဒီနေ့ဖြစ်နေတာကြမနက်ခွန်နာရီစစ်သားမြို့မှာဒီမင်းပြားမြို့နယ်ချင်းပြည်ကြီးရွာရဲ့ဒီအခြေထက်တောင်တန်းပေါ်မှာတိုက်ပွဲဖြစ်နေတာရှိတယ်။မနေ့ကဒီဇွန်လ18ရက်နေ့မှာဘလဝနှင်းလေအပေါင်းသားရွာရဲ့အနောက်ဘက်4ကီလိုမီတာกว่าအဲ့ဒီတောင်တန်းပေါ်မှာနေ့နေ့7နာရီကနေညနေ6နာရီလောက်ပုံတွေ့ဖြစ်တာရှိဒီဓမ္မစစ်ပြဘက်ကနေပြီးတော့အင်အား900လောက်စစ်ကြောင်း3ကြောင်းလဲနေပြီးတော့အပြင်းထန်ထိုးစစ်နေတာအဲ့ဒီတောင်တန်းအဲ့ဒီမှာမြန်သူအလောင်းဒီလိုလောက်ကြံခဲ့တာပေါ့နောက်ပြီးတော့ဒီအဲ့မှာလက်လက်နေတလဲတင်းချီရမိတာလို့ရှိ
သမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှုဘုံမှုကျုပ်စော်မင်းထွန်းကတော့ပလဝါမြို့နယ်တွင်တိုက်ပွဲမှာနှစ်ဖက်သိခိုက်မှုရှိခဲ့တယ်လို့ VOA ကပြောပါတယ
်မနေ့ကတော့ပလဝါဘက်မှာဖြစ်ခဲ့ရလေးရှိတယ်ပလဝါအနောက်ဘက်မှာတော့ဘာမှန်ချောင်းမှန်တော့ဘူးကြအဲ့ညမှာဖြစ်ခဲ့တာရှိတယ်အဲ့မှာတော့ကျွန်တော်နှစ်ဖက်သိခိုက်ကြဆုံးမှုရှိတယ်
မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲကြောင့်ရခိုင်ပြည်နယ်မှာစစ်ရှောင်းဥယျာဉ် 46,000 ကျော်တိုးပွားနေတယ်လို့ချင်းပြည်နယ်တွင်းမှာစစ်ရှောင်း 3,000 နီးပါးရှိနေပါတယ်။ဒါ့အပြင်စစ်ရေးပဋိပက္ခတွင်းမှာအေအေဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဒေသခံ80ကျော်ကိုဖမ်းဆီးရေးယူထားတယ်လို့လည်းရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်အိမ်မင်းမြန်တင်ပြသွားတာပါရှင်။